နေအိမ်ချဲချုပ်ကန့်သက်ထားမှုကနေလွတ်မြောက်လာတဲ့တတိယမြောက်ဒီကနေ့မှာတော့ဒေါင်ဆန်းစုကြည်ဟာပြည်내နဲ့တိုင်းသီးသီးကနေရောက်ရှိနေတဲ့ NLD ပါတီကခေါင်းဆောင်တွေနဲ့တွေ့ဆုံပြီးဒုတိယပင်လုံညီလာခံကြီးချင်းပါနိုင်တဲ့အထိအမျိုးသားပြန်လည်တည်မြဲရတဲ့အထိဂျိုးပန်းသွားဖို့တိုက်တွန်းခဲ့ပါတယ်။ဒီဆွေးနွေးမှုတွေကိုအခြေအနေအပြည့်အစုံကိုတော့ NLD ဘဝလုံမှုဆောင်အဖွဲ့ဝင်ဦးဝုံးကျိုင်နဲ့ဆက်သွယ်မေးမြန်းထားတဲ့မတ်တင်းသီရီကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်။တိုင်းနယ်ပြည်နယ်73ခုက NLD ပါတီရဲ့တာဝန်ရှိသူပေါင်း100ကျော်နဲ့ဒေါ်ဆန်းစုကြည်ဟာဒီကနေ့ NLD ရုံးချုပ်မှာတွေ့ဆုံပါတယ်။မနေ့ကတနင်္ဂနွေနေ့လူထုကိုပြောခဲ့တဲ့မင်ကွန်းနဲ့မှာလူထုရဲ့အတန်ကိုနားထောင်မယ်ဆိုတဲ့အတိုင်းလူထုရဲ့ဆန္ဒတွေကိုပြောပြကြပါဆိုတဲ့စကားနဲ့ဒီတွေ့ဆုံဆွေးနွေးပွဲကိုဒေါ်ဆန်းစုကြည်ကစခဲ့ပါတယ်။တိုင်းပြည်မှာဒုတိယပင်လယ်နီလာခံကျင်းပနိုင်တဲ့အထိအမျိုးသားပြန်လည်တည်မြဲရေးကိုရတဲ့အထိကြိုးပမ်းသွားကြဖို့ပြည်내နဲ့တိုင်းကတာဝန်ရှိသူတွေကိုရောဖွဲ့ဝင်အားလုံးကိုပါဒေါ်ဆန်းစုကြည်ကတိုက်တွန်းခဲ့တယ်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးအောင်ကျိုင်ကပြောပါတယ်
။အချိန်တိုဝင်မယ်လို့ပေါ့ဒီရောက်တဲ့အချိန်လေးမှာပဲ။အဲ့တော့ဒီနေ့တိုင်းပြည်သူရခေါင်းဆောင်များကလည်းအသေးစိတ်အစီအစဉ်ကတော့ကျွန်တော်တို့ဒီနေ့တိုင်းလိုက်ကျွန်တော်တို့လာပြီးတော့တင်ပြပါမယ်။တိုင်းရှိတွေပါလေဒီနိုင်ပြီးတော့ပေါ်လာပြီးတင်ပြနေရှိတွေလာပြီးစီးကြပါမယ်အခုကတော့ကျွန်တော်တို့လှုပ်ဆက်အရင်ပေါ်လေတော်စုပြည်ကျင်တဲ့အချို့ရည်ကြီးတဲ့ရှင်ဝေးပါညာသူတို့ဘက်ကအခြေအနေတွေပါလေပေါ့ပြည်သူလူအခြေအနေပါညာတင်ပြပါမယ်ဆိုပြီးတော့လည်းချင်းချုံပြီးတော့တင်ပြကြပါတယ်အဲ့မှာဒေါန်ဆန်းကြီးကဒီနေ့တိုင်းအသီးသီးကခေါင်းဆောင်တွေကိုချီးကျူးတင်ကြောင်းနဲ့အခုလိုလာရောက်ပြီးတော့သူ့နှုတ်ဆက်တဲ့ဝမ်းမြောက်ကြောင်းဒီနေ့တိုင်းအသီးသီးပေါ်ဝင်ရောပြည်သူလူကိုပြောလိုက်ပါလို့မှာစကားတွေပြောပါတယ်အဲ့ဒါကတော့ဒီချုပ်ပြောရရင်တော့တချို့ပြည်နယ်တိုင်းတွေကမီဒီယာမှာလည်းသူမျက်နှာထောင်နေတော့တချို့ပြည်နယ်တိုင်းတွေကရှင်းရင်းအလွန်ကောင်းနေတယ်။ဒုံကနေအရှိန်ကောင်းနေတယ်။အဲ့ပြည်နယ်တိုင်းတွေလည်းကောင်းနေတဲ့ပြည်နယ်တိုင်းတွေကလည်းကောင်းနေတဲ့အရှိန်ကိုဆက်ပြီးတော့ထိမ့်ပါ။ဆက်ပြီးတော့ပြည့်တင်ပြီးဆောင်ရွက်သွားပါ။ပင်လုံးဒုတိယပင်လုံးညီလာခံကြီးကျင်းပတဲ့အထိမျိုးသားပြန်လည်ပြည်နယ်ရတဲ့ဒီကျမတို့ကဆက်ပြီးတော့ကြိုးစားသွားကြအောင်မှာဖြစ်ပါတယ်။အဲ့ဒါကိုပြောပါလေ
။အခုဆွေးနွေးပွဲမှာရောက်နေကြတဲ့ပြည်နယ်နဲ့တိုင်း NLD အဖွဲ့ဝင်တွေဟာဒေါ်ဆန်းစုကြည်မင်းလွတ်မြောက်ခင်ရက်ကတည်းကကြိုတင်လာရောက်ဆောင်ဆိုင်နေကြတာလည်းဖြစ်ပါတယ်။ပြည်내နဲ့တိုင်းကအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးပွဲအပြီး NLD ဘဟုအလုံးအမှုဆောင်အဖွဲ့ဝင်တွေနဲ့လည်းလုပ်ငန်းပိုင်းဆိုင်ရာတွေကိုဆွေးနွေးခဲ့ကြပါသေးတယ
်။ပြည်내တိုင်းကောင်းဆောင်တွေနဲ့ဆွေးနွေးအပြီးမှာအဲဘောကျွန်တော်တို့ရုံးခန်းကိုပြန်တက်လာပြီးတော့ဥက္ကရာဦးတင်ဦးအတွင်းမှုဝင်တင်ပါဝင်ကျွန်တော်တို့စီစီအဖွဲ့ဝင်တွေနဲ့ကျွန်တော်တို့တွေ့ပြီးတော့နှစ်ဘက်ကဆောင်ရွက်မဲ့လုပ်ငန်းရှင်တွေနဲ့ NLD ရှေ့ဆက်ပြီးတော့ဆောင်ရွက်မဲ့လုပ်ငန်းတွေအကြောင်းကိုကျွန်တော်တို့ခဏဆွေးနွေးပါတယ်။အဲ့ဒါကတော့ကျွန်တော်တို့ဖွဲ့ချုပ်ကလုပ်ငန်းတွေဖြစ်လို့ကျွန်တော်ဟာတချို့အရာပြောလို့မရသေးပါဘူး။မှတ်ချက်ပေးပြောတာကတော့အဲကျွန်တော်တို့ကဒီလူလူအဲစီမံချက်ကိုအောက်ပေါ်မြောက်တဲ့ဒီ service ပေးပြီးတော့ကျိုးမားမှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ပါတီဝင်တူတရာလုံးဟာဒီလူလူကိုကျေပြတ်မှစီးအောင်မို့လုပ်နေသေးတယ်။စီးအောင်မယ်ကျိုးမားမယ်ဆိုတော့အခါကြီးပဲတော့ချုပ်ပြောနေတာပဲခင်ဗျာ
။NLD ပါတီရဲ့ဘူအလုံးမှုဆောင်အဖွဲ့ဝင်တူဖြစ်တဲ့ဦးအောင်ကျိုင်ပြောပြခဲ့တာပါရှင်။ဒီကနေ့မနေ့ NLD ရုံးကိုတော့ဆန်းစုကြည်ရရောက်လာခြင်းမဲ့ဥရေပြုအဖွဲ့နဲ့တွေ့ဆုံဆွေးနွေးမှုတွေရှိတယ်လို့နိုင်ငံခြားသတင်းဌာနတွေနဲ့လည်းခေတ္တတွေ့ဆုံခဲ့ပါတယ်။ဒီနောက်မှာတော့စေတနာအပြည့်နဲ့ရုံးခန်းငှားရမ်းခွင့်ပြုထားတဲ့အင်ရှင်ကိုလည်းတော့ဆန်းစုကြည်နဲ့အတူဦးတင်ဦးရောကတွားရောက်နှုတ်ဆက်ခဲ့ပါတယ်။ဒီကနေ့ဆိုရင်တော့ဆန်းစုကြည်နေအိမ်ထိမ့်သိမ်းထားခံရမှုကနေလွတ်မြောက်လာတာ၃ရက်မြောက်နေ့ဖြစ်ပေမဲ့ NLD ရုံးချုပ်ရှေ့မှာဒေါ်ဆန်းစုကြည်ကိုချစ်ခင်လေးစားသူတွေတော်တော်များများလာရောက်စောင့်နေစေဖြစ်ပါတယ်။မနေ့ဖန်ဆိုရင်တော့နိုင်ငံသားတန်တမန်တွေနဲ့တွေ့ဆုံဖို့အစီအစဉ်တွေရှိသလို NLD လုပ်ငန်းရှင်တွေလူငယ်ရေးရာကိစ္စတွေကိုလည်းဆွေးနွေးဖို့အစီအစဉ်တွေရှိတယ်လို့ဦးအောင်ကျိုင်ကပြောပါတယ်ရှင်။